တနင်္ဂနွေနေ့မှာကျင်းပတဲ့2020ပြည်သူ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်ကရည်တွက်ပြီးမဲ58ရာခိုင်နှုန်းကျော်ရပြီး47ရာခိုင်နှုန်းကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်ပန်းထက်သားနေပါတယ်။မဲရက်လက်အတည်ပြုပြီးရင်တော့သူဟာနှစ်ပေါင်း20အတွင်းပြည်သူ့မှာဒုတိယတက်တန်းဆက်ပြီးအရွေးခံရတဲ့သမ္မတဖြစ်လာတော့မှာပါ။ဒီမဲရက်လက်တွေဟာအတိမဖြစ်သေးတယ်လို့ရွေးကောက်ပွဲမှာသူအရေးနိုင်ကြောင်းလက်ပန်းကဝန်ခံခဲ့ပေမဲ့ရှိလာတယ်မှာဥပရေပြုတ်လွတ်တော်ရွေးကောက်ပွဲပြုတ်လုံမှာဖြစ်တဲ့အတွက်ပွဲကမပြီးသေးဘူးလို့သူ့ထောက်ခံသူတွေကိုပြောကြားခဲ့တာပါ2018ခုရွေးကောက်ပွဲကလေးကလက်ပန်းကိုနိုင်ရတဲ့သမ္မတမေခရွန်ကလည်းသူ့ပြိုင်ဘက်ပေါ်မှာလှောင်ပြောင်တာတွေမလုပ်ဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းနေပါတယ်လက်ရဆွန်ပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမ္မတမေခရွန်ကိုတနင်္ဂနွေမှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ် EU အတွက်အရေးပါတဲ့ပြင်သစ်နိုင်ငံမှာနိုင်ငံရေးအရရုပ်တည်အပြောင်းလဲတွေဖြစ်မလာဘူးဆိုတာထေချာသွားတဲ့အတွက်စိတ်အေးသွားကြတာဖြစ်ပြီးသမ္မတမေခရွန်ရဲ့အောင်မြင်မှုကိုကြိုဆိုကြောင်း EU ဥရောပသမ္မတအကြီးအကဲအာဆူလာဗွန်ဒလီယန်က Twitter ကနေပြောပါတယ်ဥရောပကောင်စီအကြီးအကဲ Charles Michael ကတော့ဥရောပမှာလေမိုးထန်နေချိန်ပြင်သစ်ကဥရောပနဲ့တသားတည်းရှိနေတာကိုလူလားကြောင်ပြောပါတယ် EU ကနေနှုတ်ထွက်ခဲ့တဲ့ Britain ကလည်းပြင်သစ်သမ္မတနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောပါတယ်